နေရရေးပြန်ခွင့်မရသေးတဲ့လူကုန်ကူးခံထားတဲ့မြန်မာရေလုတ်သား20ကျော်အင်ဒိုနီးရှားကျွန်းတွေမှာမြန်မာနိုင်ငံပြန်ဖို့စောင့်ရင်းစားဝတ်နေရေးအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရပြီးအတိဒုက္ခရောက်နေကြတဲ့အတွက်အ мян ဆုံးလာရောက်ကယ်တင်ပေးဖို့ MOU ကျွန်းကအလုတ်သမားတွေအကူအညီတောင်းခံလိုက်ပါတယ်။ဒီကျွန်းကအလုတ်သမားတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအပြည့်စုံကိုပြောပြမှာပါ။
ဟုတ်ပါတယ်ထိုင်းငါးဖန်းဆက်လေတွေပေါ်လူကုန်ကူးခံရပြီးတော့အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတွေမှာအလုံးလုံးရင်းနဲ့နှစ်နဲ့ချီအတင်းအဓမ္မကြေးကျွန်းနေလို့ခိုင်းစေခံရတဲ့မြမရေလုတ်သားအလုတ်သမားအများစုနေရရင်းကိုပြန်ရောက်သွားကြပြီမဲ့လို့နေရရင်းပြန်ခွင့်မရသေးတဲ့မြမအလုတ်သမား20ကျော်ကျွန်းနေတဲ့ကြံနေသေးပြီးအတိဒုက္ခရောက်နေကြတယ်လို့ကျွန်းပေါ်မှာကြံခဲ့တဲ့မြမအလုတ်သမားတွေကပြောပါတယ်ကြံခဲ့တဲ့အလုတ်သမားတွေအတွက်စားဝတ်နေရေးအခက်အခဲဖြစ်နေပြီးကျွန်းနေပေါ်မှာဖြစ်တယ်လို့ရှာဖွေစားသောက်နေရတယ်လို့အင်ဒိုနီးရှားအန်ဘုံကျွန်းပေါ်မှာကြံခဲ့တဲ့ကိုဇော်ကအခြေအနေကိုအခုလိုပြောပြပါဗျာ
။အရင်တော့လူဦးရေကတော်တော်များတယ်ခင်ဗျာ။အဲ့တော့များဆိုတော့ MON1 နဲ့ရောပြည်သူစားချောက်ပြီးတော့ကျွေးမှုရခင်ဗျာ။အခုတော့ MON1 လည်းမကျွေးတော့ဘူး။ကျွန်တော်ကကျွန်တော်ရှာစားနေရတယ်ခင်ဗျာ။အရင်တော့တာဝန်ယူပြီးရခင်ဗျာ။အနေနဲ့စားဖို့ပါညာတာဝန်ယူပြီးအခုကျတော့ပါတာဝန်ရမျိုးဟိုကတော့အယူတွေလည်းရှိတယ်ဒီမှာအယူတွေအပေါ်တွေအကောင်းမကောင်းတဲ့လူတွေရှိအကောင်းမကောင်းတဲ့လူတွေဟိုလူကထူတီလူကထူထောင်းနေအဲ့လိုဖြစ်နေခင်ဗျာ။ကျွန်တော်လည်းရဲတင်းနဲ့မတော်ရဲရဲတင်းတော်ရင်ဟောဖားမယ်စီးမယ်ဝတ်ထူမထောင်းမယ်အဲ့လိုမျိုးဖြစ်တယ်ခင်ဗျာ။ဖုန်းကန်နဲ့ဖုန်းလူတို့ခင်ဗျာအဲ့လိုမျိုးလည်းဖြစ်နေကြတယ်ကျွန်တော်တို့ကအခုမှ20နှစ်တယောက်ကအဲ့လိုဖြစ်နေကြတယ်ခင်ဗျာဒီမှာလည်းတော်မရဘူးမှသဖန်းခံတော့လည်းဖန်းခံဖုန်းနဲ့တိတ်နေတယ်အဲ့လိုမျိုးဖြစ်နေခင်ဗျာအကောက်ကြောင့်လည်းလူတွေဒီကကလာရောဟိုကထူးလည်းဒီကထောင်းလိုက်အိုင်နာမလို့ချင်းအဲ့လိုမျိုးဖြစ်နေတာပေါ့မင်းတို့စားဖို့ရည်ရွယ်ဒီမှာတဲပံဖြစ်နေရတယ်အဲ့လိုမျိုးကြုံနေရတယ်ကျွန်တော်တို့လည်း
ပြည်ခဲ့တဲ့နှစ်2015ဧပြီလဇန်နဝါရီလကအင်ဒိုကျွန်းတွေပေါ်မှာလူကုန်ကူးခံထားရတဲ့မြန်မာအများစုပါတဲ့နိုင်ငံသားသားရေလုတ်သားတွေကိုအင်ဒိုနီးရှားအနာပိုင်းတွေကတွားရောက်ကယ်တင်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားအစိုးရဘက်ကအဲ့ဒီရေလုတ်သားတွေနေရရင်းပြန်နိုင်ရေးသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့စီစဉ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီလုတ်သားတွေကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံသားမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံတွင်းကနေရလိစာတွေကိုစုံစမ်းမေးမြန်းစစ်ဆေးခဲ့ပြီးတော့အင်ဒိုရောက်လူကုန်ကူးခံရသူလုံသမားတွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးလိုက်ပြီးတဲ့နောက်စီစစ်ဆဲရေလုံသားတချို့အခက်တွေ့နေကြတာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကနေရရင်ပြန်ရောက်သွားကြပြီမဲ့လို့မိသားစုနဲ့အဆက်အသွယ်မရသေးသူနေရလိစာစုံစမ်းနိုင်ခြင်းမရှိသေးတဲ့ရေလုံသားကအယောက်20ကျော်ကျန်ရှိခဲ့တာဖြစ်ပြီးနှစ်ရှည်ပိတ်လောင်ခံထားရလို့စိတ်ပိုင်းဆိုင်ရာကျန်းမာရေးချို့ယွင်းနေသူတွေပါပါဝင်တာကြောင့်ကျိုးနေပေါ်မှာရံပြုတ်မှုတွေရှိနေလို့လုံခြုံရေးအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လို့အ мян ဆုံးလာရောက်ကယ်တင်ပေးဖို့မြစ်တာရက်ခံပါတယ်လို့ကြန့်ရှိနေတဲ့အလုပ်သမားတွေကတောင်းဆိုတာဖြစ်ပါတယ်
။အရင်အချိန်တော့တန်ရုံကတော့ပြန်ပို့ပြီးမှဆိုရင်ကျွန်တော်တို့လိပ်စာရေးတောင်းတယ်နေရာလိပ်စာရေးပိုင်းတောင်းရယူရတယ်ယူရပြီးတော့အဲမင်းတို့စီကုံမကြတယ်စီကုံမကြတယ်ပြီးတော့ကျွန်တော်မေးတယ်အဲ့မရှိအောင်မရှိမိသားရေးစဉ်းစားခြင်းမရှိကြတော့မျက်စိရောမလာလေးဦးမလာလေးဦးဆိုရကျွန်တော်အဲ့လိုပဲထားရတယ်ထားရခါကျကျွန်တော်အဲ့လိုပဲကြံကြံနေခဲ့တယ်အခုကျွန်တော်နောက်ဆုံးအခုတည်းကမပြားနေတဲ့ဘဝမျိုးရောက်တယ်နေရာလိပ်စာမသိဘူးပေါ့နော်နေရာလိပ်စာလည်းမင်းတို့မိသားရေးနေရာငါတို့တတ်ဆုံဆုံဆန်းလို့မရဘူးပေါ့အဲ့အဲ့လိုမျိုးပြောတာပေါ့ခင်ဗျအဲ့နိုင်ဆုံးအမြန်ဆုံးကြံကျင်တယ်လို့ပဲကျွန်တော်ပြောကျင်တယ်အဲ့လိုမျိုးကြံကျင်တယ်ကြံကျင်ရေးကျွန်တော်ပြန်မပြရမှာရဲ့ဒီမှာဖြစ်တဲ့အခက်အခဲကိုကျွန်တော်သိဆုံးပြီးတော့ပြောပြကျင်တယ်အဲ့လိုပဲကျွန်တော်ပြောပြကျင်တယ်ကိုမြန်မာပြရမှာကိုပြောပြကျင်တယ်အဲ့ငါမကြေအဲ့လိုပြောရထားခဲ့ဒီကျွန်တော်ကအခုမျိုးပဲကြံနေကြတာပဲအဲ့လိုမျိုးပဲဖြစ်နေ
အင်ဒိုနီးရှားအမုံကျွန်းပေါ်မှာကြံခဲ့တဲ့ကိုဇော်ပြောပြခဲ့တာပါအခုလိုဒုက္ခရောက်နေတဲ့အလုသမားတွေရဲ့အရေးလက်ရှိမှာတော့အင်ဒိုနီးရှားကလူခွင့်လှုပ်ရှားသူတွေကိုအကူအညီတောင်းထားပြီးတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေလက်ရှိအုပ်ချုပ်တဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေအ мян ဆုံးတွားရောက်ကယ်တင်ပေးစီလိုပါတယ်လို့အလုသမားတွေရဲ့အရေးကူညီပေးနေတဲ့ကိုဘွန်ကပြောပါတယ်
ကိစ္စကဒီ attention မဟုတ်တော့ attention ကဒီ media international media attention ကလည်းနေသွားတဲ့အခါမှာကြည့်ရတဲ့အကူအညီတွေများရှိဘူးတော့အလိုတော့ကျွန်တော်မြန်မာဒီကိစ္စနဲ့ပတ်သက်ကျွန်တော်ဒီ Indonesia ဘက်ကလည်းကျွန်တော် network နဲ့ human rights organization တွေတခုလောက်နဲ့ contact ဖြစ်ပါတယ်သူကလည်း push လုပ်မယ်လို့ကြားလာတယ်ဖြစ်နိုင်တော့ဒီကိစ္စလည်းဒီ government to government ကိစ္စဆိုတော့အစိုးရဘက်ကနေတော့ဟိုကိစ္စ push လုပ်ပြီးတောင်းဆိုပြီးတော့လည်းမြန်မာလေးဖြစ်ကြရင်တော့လည်း Indian mode ဆင်ပြေမယ်လို့
အခုလက်ရှိအခြေအနေမှာတော့အင်ဒိုနီးရှားနိုင်ငံရောက်မြန်မာတန်ရုံးဘက်ကသူတို့တွေဟာမြန်မာနိုင်ငံသားမှန်ကန်ကြောင်းနေရလိပ်စာစီစစ်နေတဲ့အတွက်ကြန့်ကြာနေတာဖြစ်တဲ့ဆိုတာကိုသူတို့ကိုတာဝန်ရှိတဲ့သူတွေကအကြောင်းပြန်ကြားပေးမယ်လို့ကျွန်းနေပေါ်မှာလာနေချီပြီးစောင့်ဆိုင်နေရလို့သူတို့အတွက်မျှော်လင့်ချက်မရှိသလိုဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကလာရောက်ပြီးတော့ကယ်တင်ပေးနိုင်ရေးဆောင်ရွက်ပေးစီလိုပါတယ်လို့ကျွန်းပေါ်မှာကြံခဲ့တဲ့အလုပ်သမားတွေကပြောပါတယ်ရှင်